မြန်မာပြည်ဟာရှုပ်ထွေးပြီးဖြည့်ရှင်းမှုအချိန်ကြာလိမ့်မယ်လို့ရှေ့တော်ကြနိုင်ငံများအဖွဲ့အာဆီယံလက်ကျောက်ကထကမ္ဘောဒီးယားနိုင်ငံရဲ့မြန်မာအရေးအထူးကိုယ်စားလှယ် PROC ဆိုခွန်းကပြောပါတယ်။နေရကြမြန်မာနိုင်ငံကြီးစင်ပြီးဒီကနေ့ကမ္ဘောဒီးယားနိုင်ငံပြန်ရောက်ပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင် PROC ဆိုခွန်းကအဲ့လိုပြောတာပါ။မြန်မာအကြက်တဲကိုအာဆီယံလက်ကျောက်ကထတက်တန်းတစ်ခုရဲ့အတွင်းဒါမှမဟုတ်လက်ရှိလက်ကျောက်ကထတက်တန်းတွင်ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။ဒါပေမဲ့သူရဲ့အခုကြီးစင်တွင်ကနဦးတို့တက်မှုလေးတချို့ရခဲ့တယ်လို့တော့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးလက်ဖြစ်တဲ့ Park Soo Khun ကသတင်းထုတ်ပြန်ကိုပြောပါတယ်။အော်စတြေးလျစီးပွားရေးပညာရှင်ရှောင်းထောင်းလွင်အပါအဝင်ထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ Park Soo Khun ကပြောသလိုစစ်ကောင်စီကထိန်းသိမ်းထားတဲ့ဒေါ်ဆန်းစုကြည်အပါအဝင်တခြားထိန်းသိမ်းထားသူတွေကိုတူပင်ပေးဖို့သူ့ရဲ့ပန်ကြားချက်ကိုနောက်မှစဉ်းစားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့လည်း Park Soo Khun ကပြောပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ပြည်ဆောင်ချိန်တွင်စစ်စင်မျိုးတွေမှာတင်းတင်းတင်းတင်းလို့ပို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာပြည်ပကမှာပါဝင်ပတ်သက်နေသူအားလုံးဟာလက်ရှိအချိန်မှာစစ်ဆင်ညှိနှိုင်းကြဖို့မရဘဲဆက်ပြီးတိုက်ခိုက်ကြဖို့ပဲရတယ်လို့ Park Soo Khun ကပြောပါတယ်။အာဆီယံဒုက္ခသည်ပြည်ခန့်ခံရပြီးတဲ့နောက်ပထမဆုံးအကြိမ်နှစ်ရက်ကြာမြန်မာနိုင်ငံကြီးစဉ်တွင်အထူးကိုယ်စားလှယ် Park Soo Khun ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီခန့်ဝန်ကြီးတွေအာဆီယံဖွဲ့ဝင်နိုင်ငံတွေကတန်တမာတွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေအပြင်ဒီလိုပါတီဥက္ကဋ္ဌဥက္ကူကြီးဦးဆောင်တဲ့ပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်